နေပထမဦးဆုံးနေမှာယောဂီတို့ကိုအလောဘေတရားများဟောကြားနာကြားကြရမယ်အချိန်ခါကာလဖြစ်ပါလေယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းအလောဘေဆိုတဲ့အတိုင်အလောလောက်တဲ့နေရာမှာပထမရှိဦးစွာမိမိတို့ရဲ့ထိုင်တဲ့ဣရိယာပုတ်လေးကိုတေချာစနစ်တကျပြုပြင်တတ်ဖို့ကိုရှိဦးစွာပြောပြပါမယ်မိမိတို့ထိုင်တဲ့ဣရိယာပုတ်လေးဟာယောက်ျားဆိုရင်လည်းတင်မလင်းခွေပြီးတော့တင်မလင်းခွေရဲ့အထက်မှာဘယ်ဖက်လက်ပေါ်ညာဖက်လက်လေးတင်ပြီးတော့မိမိတို့ရဲ့ခန္ဓာကိုယ်ပေါ်မှာဝတ်ဆင်ထားတဲ့အဝတ်အစားလေးတွေဟာခရရော်လေးဖြစ်အောင်တေချာလေးပြုပြင်ရမှာဖြစ်ပါတယ်တက္ကရာကမတွေဆိုရင်လည်းတချို့တင်ပလင်ခွေပြီးတော့လည်းပဲထိန်လို့ရပါတယ်တင်ပလင်ခွေတဲ့အလေးအချင်းမရှိဘူးဆိုရင်ကြုံကြုံထိန်ပြီးတော့မှလည်းပဲနေလို့ထိုင်လို့ရပါတယ်ထိုင်တဲ့အချိန်ခါမှာအောက်ဘင်းကခန္ဓာကိုယ်လေးကိုစနစ်တကျပြုပြင်တတ်ပါမှရေရှည်ထိုင်နေတဲ့ဆွမ်းအားရှိပါတယ်ခန္ဓာကိုယ်အောက်ဘင်းကနေပြီးတော့အောက်ကအမားလေးတစ်ခုခုထခါနေသည်ဖြစ်စေအဝတ်အစားကနေပြီးတော့မှတစ်ခုခုတင်းကျနေသည်ဖြစ်စေအဲ့ဒါလို့ဖြစ်နေခဲ့မယ်ဆိုရင်မိမိတို့ရဲ့ရှုကွယ်လို့ဆိုရတဲ့အာယုံရဲ့ရှိရာကိုတတိတိအစဉ်သဖြင့်မကပ်နိုင်ပဲရှိတတ်ပါတယ်ရှုကွယ်လို့ဆိုရတဲ့အာယုံရှိတဲ့နေရာကိုအစဉ်သဖြင့်တတိကနေရေးအတွက်ခန္ဓာကိုအောက်ဘင်းကနေပြီးတော့မှအသေးအချာလေးပြုပြင်ပြီးတော့မှခြေထောက်ချင်းလဲထမထားပါဘူးခကြဲကြဲလေးထားပြီးတော့မှပဲဖက်လက်ပေါ်ညာဖက်လက်လေးတင်းတင်းမိပြီဆိုရင်ခါလေးဖြောင်းဖြောင်းထားခါကိုပဲဖက်ကိညာဖက်ရင်ဒီလိုဖြစ်နေမယ်ဆိုရင်လည်းပဲကက်ခဲခြင်းနေညောင်းများခြင်းနေတောင့်တင်းခြင်းနေဆိုတာအချိန်မကျသေးပဲနဲ့ဖြစ်ပေါ်လာတတ်ပါတယ်အချိန်မကျသေးပဲနဲ့ဖြစ်ပေါ်လာတဲ့အချိန်မှာမိမိရှုနေတဲ့ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်လည်းပဲဝင်လေထွက်လေဆိုတဲ့အာယုံရဲ့အပေါ်မှာတတိမကပ်နိုင်တော့ပါဘူးဖြစ်ပျက်ကိုရှုနေကြတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပျက်ရှိရာတတိမကပ်နိုင်တော့ပဲနဲ့ခန္ဓာကိုယ်ကရိမ့်ထူးနေတဲ့အတွက်နာကျင်မှုဆိုတာအရာရဲ့အပေါ်မှာစိတ်တွေသွားရောက်သွားရောက်နေတတ်ပါတယ်အခုပြောမယ်အဘိန်းသည်သမာဓိတည်ထောင်မှုအဘိန်းဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုယ်အနေအထားလေးတွေကိုပြုပြင်တတ်ဖို့လိုအပ်ပါတယ်သမာဓိတည်ထောင်တယ်ဆိုတာဝိပဿနာလောက်တာနဲ့မတူပါဘူးသမာဓိတည်ထောင်မှုအဘိန်းမှာအာယုံတစ်ခုထဲရဲ့အပေါ်မှာစိတ်အစဉ်သဖြင့်ကထားမှာဖြစ်ပါလေဝိပဿနာမရှိနိုင်သေးတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာဖြစ်ပါလေဖြစ်ပြမြင်ပြီးလို့ဝိပဿနာရှုနေကြတဲ့ပုဂ္ဂိုလ်ကိုကြတော့မိမိတို့ရှုနေကြကမ္မထမ်းရဲ့အာယုံပဲရှုရမှာဖြစ်တယ်အဲ့ဒါလို့ခန္ဓာကိုယ်အထက်အဘိန်းလေးတွေကိုညီညီမျှမျှထားနိုင်မှာအာယုံတစ်ခုတည်းရှိရာကိုစိတ်သည်ဆွဲဆွဲမြဲမြဲတတိကနေမှာဖြစ်တဲ့အတွက်အထက်ပိုင်းခန္ဓာကိုယ်ရဲ့အနေအထားလေးတွေကိုစနစ်တကျပြုပြင်ခါဖြောင်းဖြောင်းထားပြီးတော့ခေါင်းလေးလည်းတက်တက်ထားမှာဖြစ်တယ်ခါဖြောင်းဖြောင်းခေါင်းတက်တက်ထားပြီးတဲ့အချိန်ကကြတော့မျက်စိလေးတွေမှိတ်ပြီးတော့မျက်စိကိုအတင်းချပြီးတော့လည်းမမိတ်ရပါဘူးမိတ်တုံဖွင့်တုံလည်းမလောက်ရပါဘူးမိုက်တဲ့ဆူယုံမြလေးပဲမိုက်ရမှာဖြစ်ပါတယ် မျက်စိမိတ်ထားပြီးပြီဆိုတဲ့အချိန်ကကြတော့မိမိရဲ့စိတ်ဒီနာသီးဖြားလေးမှကတ်ထားမှဖြစ်ပါတယ်ဒါကအလုတ်လုတ်တဲ့နေရာမှာနေစင်နဲ့အမြမိမိတို့ရဲ့အခုပြောတဲ့အတိုင်းသိထားမယ့်အရာဖြစ်ပါတယ်ယောဂီသူတော်ကောင်းပေါင်းတို့မိမိတို့အနေနဲ့ခန္ဓာကိုယ်ရဲ့အနေအထားဣရိယာပုတ်ရှုွက်ကမ္မထံကိုရွေးချယ်ပြီးတဲ့အချိန်ဒီနေ့ဦးဇင်းတို့ခေါ်တဲ့ပြတ်တာတဲ့အလုတ်ဘေးတရားဆိုတဲ့တရားကိုဟောကြားတဲ့အချိန်မှာဘုဂုံရှာတော်ဘုရားကြီးကနေပြီးတော့အမိန့်ရှိတော်မူတဲ့အတိုင်းနာကတရားနာခဉာဏ်ကခန္ဓာလက်ဆိုတဲ့အတိုင်းမိမိဉာဏ်ကခန္ဓာကိုမလဲနိုင်သေးတဲ့အချိန်မှာနာလိနာမှာစိတ်ကထာမှာဖြစ်တယ်။ယင်းနိုင်မမစုစိတ်နိုင်သေးတဲ့ပုဂ္ဂိုလ်တွေကြတော့နာရှိတဲ့နေရာလေးရဲ့နေရာတစ်ခုနာလေးမှာထားမှာဖြစ်ပါတယ်။တရားနာတဲ့အချက်။မိမိရှုနေကြဝင်လေထွက်လေကိုလည်းမရှုသေးပါနဲ့အောင်။တရားနာတဲ့အချိန်မှာတရားနာတာတတလေးပဲနာလိုက်ပါအောင်။တရားနာပြီလို့ပြီးဆုံးသွားပြီဆိုတဲ့အချိန်ကကျမှမိမိတို့ရဲ့အလောက်စင်ကိုပြောပြထားခဲ့ပြီးတဲ့အတိုင်းဆက်လုပ်ရမှာဖြစ်တယ်။အခုတရားနာတဲ့အချိန်မှာဒီနေ့ဒီချိန်ကစပြီးတော့ဦးဇင်းတို့စိတ်တ္တနုပသနာကမ္မထံကိုရှေ့ရနေဓမ္မတိတီထောင်မှုအပိန်ပြီးဆုံးသွားတဲ့အချိန်မှာပြသွားမှာဖြစ်တဲ့အတွက်အလေးအကျင့်လေးတွေကိုရအောင်မိမိရဲ့စိတ်လေးတွေဟာဈာစိတ်ကိုတလုံးချင်းတလုံးချင်းတလုံးချင်းပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်အထိတိနေအောင်အာယုံလေးတွေစိုက်ထားပါအပန်းအာယုံပေါ်မှာပဲရှိဥစွာစိတ်နိုင်ပါသေးတယ်နားရှိတဲ့စိတ်ကိုအာယုံမပြုတ်နိုင်သေးပါဘူးတမာတိစွာအာနေနေသေးတဲ့အတွက်အာယုံကိုပဲရှုနိုင်ပါသေးတယ်အတိကိုမရှုနိုင်သေးပါဘူးတချို့အခုဦးဇင်းဟောပြနေတဲ့တရားစကားဒီတလုံးပေါ်လာလိုက်တလုံးပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်စကလုံးကိုပဲအကဲခံနေရမှာဖြစ်ပါတယ်ဒါကတော့တရားနာတဲ့အချိန်တိုင်းအချိန်တိုင်းမှာမိမိတို့အနေအဖြစ်ပလူနာရမယ်ဆိုတဲ့သဘောလေးတွေနေစင်နဲ့အမြသိရှိထားမယ်အရာဖြစ်တယ်။အေးဒီနေ့အဖို့မှာကြတော့ပထမဦးဆုံးသောနေဖြစ်ခြင်းကြောင့်တမာတိတည်ထောင်မယ်အပိမ့်မှာအရေးတကြီးအလိုအဆုံးသောအရာသည်ပါလဲဆိုတတိပဲဖြစ်ပါတယ်။တတိသည်အမတန်အရေးကြီးပါတယ်။တတိကိုအရေးကြီးလွန်းလို့မြတ်ဗုဒ္ဓကလည်းသတ္တောထင်ရှားရှိတော်မူစဉ်အချိန်အခါကာလကအချိန်ပေါင်း4000ကျော်တဲ့အထိဟောသွားတာရှိပါတယ်မနေ့ခင်တိုင်မနေ့ခင်တိုင်မြတ်စွာဘုရားရှင်ကိုရောမြတ်ကယဟန်တော်တွေကိုဩဝါဒပေးတဲ့အချိန်အပမဒေနဘိက္ခဝေသမ္မာဒေထာချစ်သားတို့မမိမလျော့မပေါ့မဆတဲ့သတိတရားကိုလက်ကင်ထားပြီးတော့ကျင့်ကြံကြိုးစားပွားများကြလို့သတိပေးတဲ့စကားကိုနေစင်နဲ့အမြမိန်ကြားလေးရှိပါတယ်မြတ်ဗုဒ္ဓသည်အရေးမကြီးလင်နှခုံးသောစကားကိုပြောလို့မရှိပါဘူးအရေးမကြီးတလောက်ထိကြအောင်ပြောဖို့ခက်ခဲတဲ့မြတ်ဗုဒ္ဓသည်တတိတလုံးနဲ့ဆက်ဆံပြီးတော့အချိန်4000ကျော်အထိမိန်ကြတယ်ဆိုတော့ဘလောက်အရေးကြီးသလဲဆိုတာယောဂီတို့အနေနဲ့အကဲခတ်ကြည့်ရင်သိပါတယ်ဒီဖြင့်နောက်ဆုံးပရိနိဗ္ဗာန်ဆံတော့မဲ့ဆဲဆဲအချိန်ခါကာလမှာနောက်ဆုံးစကားအနေအဖြင့်မြတ်ဗုဒ္ဓကနေယဟန်တော်တွေကိုဟန္တာတဏိဘိက္ခဝေအမန္တယာမိဝော ဝယဓမ္မသင်္ခါရအပမဒေနသမ္မာဒိဋ္ဌာချက်သားတို့သင်္ခါရဆိုတဲ့သဘောတရားဟာပြည့်စည်ခြင်းရှိတဲ့အတွက်ကြောင့်တတိတရားလက်ကင်ထားပြီးတော့မှပွားများအားထုတ်ပြီးတော့နေရခဲ့ကြလို့နောက်ဆုံးစကားအနေအဖြင့်မှာကြားခဲ့ပါသေးတယ်အမတအရေးကြီးလို့ဗုဒ္ဓသည်တတိကိုနောက်ဆုံးအချိန်ထိကြအောင်မိန်မာသွားခဲ့ခြင်းဖြစ်ပါတယ်တတိနဲ့ဆက်ဆက်လို့လည်းပဲမကြာခဏတွေ့ရတဲ့ဂျူကြအချိန်ကာလကြားထဲမှာလည်းပဲအရင်တပတ်လုံးကဟောခဲ့တဲ့ပထမဆုံးရက်မှာအပမတော်အမတန်ပဒံပမတော်မေစုနောပဒံအပမတာနာမိယန္တိရေပမထာယထမတာဒီလိုလည်းပဲဗုဒ္ဓမိန်ချမှာသိတယ်ဆိုလိုတာကတတိတရားမရှိတဲ့တတိတရားရှိသူတို့ဟာနိဗ္ဗာန်ရောက်စေခြင်းရဲ့အကြောင်းပဲတတိဆိုတာနိဗ္ဗာန်ရောက်စေခြင်းရဲ့အကြောင်းတတိမရှိခြင်းဟာသိခြင်းရဲ့အကြောင်တတိရှိနေတဲ့ပုဂ္ဂိုလ်တို့ဟာသိသွားပြီမဲ့လို့မသိရမှမြတ်နိဗ္ဗာန်ကိုသွားနေတာပဲတဲ့တတိမရှိတဲ့သူတို့ကြတော့အဲ့ဒီမှာရှင်သန်နေပေမဲ့ပေတာနဲ့အတူတူပဲလို့ဒီလိုလည်းပဲအမိန်ရှိပါသေးတယ်မိမိတို့ရဲ့ဘဝသည်ရှင်သန်ခြင်းနဲ့သေလွန်ခြင်းကိုဘလို့ပါနဲ့တိမ့်တာရမှာလဲဆိုရင်တတိရှိတာနဲ့မရှိတာတိမ့်တာမှာဖြစ်တယ်တတိမရှိဘူးဆိုရင်ဘဝဟာရှင်သန်နေပေမဲ့လို့တေတာနဲ့အတူတူပဲဦးဇင်းတို့တို့ယောဂီသူတော်ကောင်းအပေါင်းတို့ဘဝများစွာသံသရာထဲမှာမွေးလိုက်ဟိုးလိုက်နားလိုက်သေးလိုက်မွေးလိုက်ဟိုးလိုက်နားလိုက်သေးလိုက်မွေးလိုက်ဟိုးလိုက်နားလိုက်သေးလိုက်နဲ့အသေးလက်စားကိုမရနိုင်ခဲ့တာဟာတတိကိုမြဲစွာမထနိုင်ခဲ့လို့ပါပဲ။ယောဂီတို့တတိဟာဘလောက်အထိအရေးကြီးတယ်ဆိုတာသိပါ။တတိမရှိဘူးဆိုရင်ဒေါ်တဲ့ဒေါင်းတဲ့မနေကြတဲ့ကျင်းငယ်တရကားတို့ဒီလည်းပဲတတိမရှိတဲ့အချိန်မှာတိမ်စွန်တို့ရဲ့ဖန်စားခြင်းကိုခံရလို့သိကြတာဒီလည်းရှိတယ်နေကြတဲ့သတ္တဝါတွေတတိမရှိဘဲနဲ့မိမိလျော့လျော့နေကြတဲ့အချိန်မှာကြီးတဲ့သက်ကောင်းတွေကနေပြီးတော့မှဖန်ဆာချင်းခံရတယ်မိမိတို့ရဲ့တရားအလုံးပွားများအထုတ်နေတဲ့အချိန်မှာလည်းပဲတတိမရှိဘူးဆိုရင်ဝိရိယတို့သမာဓိတို့ပညာတို့ကိုကိလေသာတို့ရဲ့ဖန်ဆာချင်းခံရတာပါပဲဒါကြောင့်တတိသည်အဲမရှိဘူးဆိုရင်မရှိလို့မဖြစ်တဲ့အရာကြီးပါတတိမရှိရင်ပမာဒတရားတွေလွန်ဖုံးပြီးတော့အဲ့ဒီပမာဒတရားရဲ့နောက်ကွယ်မှာကိလေသာဝင်ရောက်နောက်ဆက်ချင်းခံရတတ်ပါတယ်ကိလေသာတွေကိုဝင်ရောက်နောက်ဆက်ချင်းခံရရင်ကိလေသာတွေရပ်သွားတာမဟုတ်ပါဘူးပရိစ္ဆသမုပ္ပါအနေနဲ့ကြည့်မယ်ဆိုရင်လောဘဒေါသမောဟအစရှိတဲ့ကိလေသာတို့ရဲ့ဆူကျူအဆက်တည်သောကတွေပရိဒေဝတွေဒုက္ခတွေဒေါမနတာတွေဥပါယတာတွေလိုက်လာတတ်ပါတယ်အဲ့ဒီသောကတွေပရိဒေဝတွေဒုက္ခတွေဒေါမနတာတွေမဖြစ်ချင်ဘူးဆိုရင်ကိလေသာဖြစ်ခွင့်မပေးမှာပဲဖြစ်မယ်ကိလေသာဖြစ်ခွင့်မပေးအောင်လည်းပဲဘာလို့ရမှာလဲဆိုရင်တတိကိုရှိအောင်လုပ်ရမှာဖြစ်တယ်တ တတိရှိနေတယ်ဆိုလို့ရှိရင်လည်းပဲတတိရဲ့နောက်ကွဲမှာသမာဓိတဒါတို့ဝိရိယတို့သမာဓိတို့ပညာတို့ဆိုတာဆက်တိုက်လိုက်ပါလာပါလေတဒါတတိတဒါဝိရိယသမာဓိပညာဆိုတဲ့မက္ကင်တည်းရဲ့အแทမှာသတိသည်အရေးအကြီးဆုံးဖြစ်ပါခြေခံပိသမာဓိတည်ဆောက်တဲ့အပိမှလည်းပဲသမာဓိသည်တတိသည်လိုအပ်ပါလေသမာဓိတည်ထောင်ဖို့ဆိုတာကဝိရိယနဲ့သမာဓိဝိရိယနဲ့တတိရှိပါမှသမာဓိဆိုတာဖြစ်ခွင့်ရပါတယ်ခြေခံပိမှလည်းပဲတတိဆိုတာလိုအပ်တယ်လို့ဝိပဿနာဉာဏ်ရဲ့အပိမ့်မှလည်းပဲဖြစ်ချင်းပြက်ချင်းတွေကိုအစဉ်တိနိုင်ရေးအတွက်တတိရှိမှဉာဏ်ဖြစ်လို့ရပါတယ်တတိမရှိရင်ဉာဏ်ဖြစ်လို့မရပါဒါကြောင့်ကောင်းတဲ့မကင်တွေကိုမိမိရဲ့တဏ္ဍမအစဉ်ကိန်းပြီးတော့ပညာအထုတ်တဲ့နေရာမှာတတိဟာမရှိမဖြစ်လို့အပ်တဲ့အရာပဲဖြစ်ပါလေ။တတိဆိုတာဘာနဲ့တူသလဲဆိုတာစားနဲ့တူပါတယ်။စားဆိုတဲ့အရာဟာဟင်းတိန်ဟင်းတိန်ဟင်းတိန်မှာပါဝင်ပါမှဟင်းရဲ့အရာကပေါ်လွင်ပါတယ်။ထိုနည်းတူစွာပဲတတိဟာဝိပဿနာအလုပ်အထုတ်ရင်ပဲဖြစ်ဖြစ်သမထအလုပ်သမာဓိတည်ထောင်တဲ့အပိမ့်လို့ဆိုရတဲ့သမထအလုပ်ကိုပွားများအထုတ်ရင်ပဲဖြစ်ဖြစ်တတိရှိမှဖြစ်ပါတယ်တတိဆိုတာဟာလည်းဘယ်တော့မှပူတယ်လွန်တယ်လို့မရှိပါဘူးယောဂီတို့လိုတာပဲရှိပါတယ်ပူတယ်လို့မရှိပါတခြားတခြားသောသတ္တဝိရိယတမာတိပညာဆိုတဲ့တရားတွေဟာသတ္တလုံရင်လည်းမကောင်းပါဘူးဝိရိယလုံရင်လည်းမကောင်းပါဘူးတမာတိမလုံရင်လည်းမကောင်းပါဘူးဉာဏ်လုံရင်လည်းမကောင်းပါဘူးအဲ့ဒီတရားတွေဟာအလိုအပိုရှိတတ်ပါတယ်ပူသွားရင်မကောင်းတဲ့တရားတွေဖြစ်သွားတတ်ပါသေး။ကောင်းတဲ့တရားပင်ဖြစ်လင့်ကစား။လွန်သွားရင်ပူသွားရင်မကောင်းတဲ့ဖက်ကိုဥတီသွားတတ်ပါသေး။တတိကြတော့ပူတယ်လို့မရှိပါဘူး။လွန်တယ်လို့မရှိပါဘူး။လိုတာပဲရှိပါတယ်ယောဂီတို့။ဒါကြောင့်တတိကိုအစဉ်သဖြင့်ယောဂီတို့မိသည်ထိုင်နေတဲ့အချိန်မှလည်းပဲတတိကပြီးတော့မိမိရှုမှတ်ပွားများနေတဲ့ကမ္မထမ်းရဲ့အာယုံရဲ့အပေါ်မှာတတိအစဉ်ရှိနေဖို့လိုအပ်ပါတယ်ထားတဲ့အချိန်မှဆိုလို့ရှိရင်လည်းထာမန်တိတတိကရမယ်သွားတယ်ဆိုရင်လည်းသွားမန်တိတတိကရလျောင်းမဲ့အချိန်မှလည်းလျောင်းမှန်းသည့်တတိကရမယ်အိတ်တယ်ဆိုရင်လည်းအိတ်မှန်းသည့်တတိကရမယ်စားတယ်ဆိုရင်လည်းစားမှန်းသည့်တတိကရမယ်သွားတယ်ဆိုရင်လည်းသွားမှန်းသည့်တတိကရမယ်ပြောတယ်ဆိုရင်လည်းပြောမှန်းသည့်တတိကရမယ်လှုပ်တယ်ဆိုရင်လည်းလှုပ်တာကိုတတိကရမယ်အမှုအရာအလုံးသည်တတိနဲ့မကွာစီရပါဘူးယောဂီဆိုတာရှင်တက်လို့ယောဂီလို့ခေါ်ပါတယ်ပါနဲ့ရှင်တယ်လဲဆိုရင်ဟောဒီတဒါတတိဝိရိယသမာဓိပညာနဲ့အမြင့်မပြတ်ဆင်ဆက်တက်လို့ယောဂီလို့ခေါ်ပါတယ်ဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေနဲ့အခုပြောပြခဲ့တဲ့အတိုင်တတိကိုအမြဲတမ်းထားဘယ်နေရာမှာထားရမှာလဲလို့ဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကတတိထ ားရမယ်နေရာကို၄မျိုးပြပါတယ်အဲ့ဒီ၄မျိုးကဘာလဲဆိုတော့ကာယနုပတနာတတိပဋ္ဌာန်ဝေဒနာနုပတနာတတိပဋ္ဌာန်စိတ်ဓာနုပတနာတတိပဋ္ဌာန်ဓမ္မနုပတနာတတိပဋ္ဌာန်ဆိုပြီးတော့တတိထားရမယ်နေရာတတိရဲ့ကျဆားရအာယုံကိုဖယားရှင်ကိုတော်မြတ်ကညွှန်ပြခြင်းဖြစ်ပါတယ်အဲ့ဒီတတိပဋ္ဌာန်၄ပါးခဲမှာဒီနေ့တမာတိဒီထောင်မှုအဘိန်းဖြစ်တဲ့အတွေ့ခာယနုပတနာတတိပဋ္ဌာန်ပဲဖြစ်ပါခာယနုပတနာတတိပဋ္ဌာန်ဆိုတာအများကြီးရှိပေမဲ့လို့ဒီနေ့တော့အာနာပါနသတိလို့ဆိုတဲ့ဝင်လေထွက်လေဝင်လေထွက်လေသည်ရုပ်တရားပဲဖြစ်ပါလေကာယ ानु ပတနာဆိုတာရုပ်ကိုရုပ်ရှိတဲ့နေရာကိုရုပ်လို့ဆိုတဲ့အာယုံရဲ့ရှိရာသတိချရောက်နေခြင်းကိုဆိုလိုပါတယ်အဲ့ဒါကိုကာယ ानु ပတနာတတိပဋ္ဌာန်လို့ဒီလိုဆိုပါတယ်ဒါဆိုလို့ရှိရင်ကာယ ानु ပတနာတတိပဋ္ဌာန်ဆိုတာကကိုရှိတဲ့နေရာရဲ့အပေါ်မှာတတိတည်းအမြဲတမ်းကြာရောက်နေရမှာဖြစ်တယ်အဲ့ဒီကိုခန္ဓာကိုအများကြီးထဲရှုစရာတွေအများကြီးရှိတဲ့အထက်မှာဒီနေ့ဒီဝင်လေနဲ့ထွက်လေလို့ပေးထားပါတယ်အဲ့ဒီဝင်လေနဲ့ထွက်လေဒီတတိတို့ရဲ့ကျက်စားရအာယုံပဲဖြစ်ပါတယ်ယောဂီတို့ဝင်သွားတယ်လေဝင်သွားတယ်ဝင်သွားတယ်ဝင်တဲ့လေကိုဝဝရှုသွင်းဝဝရှုစိတ်ထုတ်ဒီလိုလုပ်ရမှာဝဝရှုသွင်းဝဝရှိထုံးလို့ဒီလိုလုပ်နေတာဝိရိယဖြစ်ပါတတိတခုထက်နဲ့လုံးလုံးမရပါဘူးအခုအားပါမရပါတယ်အခုအားကဘာတူလဲဆိုတတိပဲဖြစ်ပါတယ်ဝိရိယပဲဖြစ်ပါတယ်ဝိရိယဆိုတာကဂယုစိုက်တာဖြစ်ပါတယ်ဘာလို့ဂယုစိုက်ရတာလဲဆိုဝင်လေနဲ့ထွက်လေကိုဂယုစိုက်ထားမှာဖြစ်တယ်ဂယုစိုက်လိုက်တဲ့အချိန်ကမှဝဝရှူသွင်းဝဝရှိုက်ထုတ်ဒီလိုလှုပ်ခိမ့်တယ်ဝဝရှူသွင်းပြီးဝဝရှိုက်ထုတ်လှုပ်တဲ့အချိန်မှာဝိရိယပါမရပါတယ်အဲ့ဒါမှပါလင်မိမိတို့အနေနဲ့ဝဝရှူသွင်းဝဝရှိုက်ထုတ်ရှုသွင်းရှိုက်ထုတ်လောက်တဲ့အချိန်မှာတတိတိထုတ်ဝင်လေထွက်လေရဲ့အပေါ်မှာအစဉ်တစ်ဖြင့်ကတ်ထားမှာဖြစ်တယ်ဝင်လေထွက်လေကအာယုံအဲ့ဒီဝင်လေထွက်လေကိုတိတိတိတိနေတာကတတိရဲ့အတိပဲရှိပါသေးတယ်ညာရဲ့အတိမဟုတ်ပါအာယုံရှိတဲ့နေရာမှာစိတ်ကြာရောက်နေခြင်းဖြစ်တယ်အဲ့ဒီစိတ်ကြာရောက်နေတာကိုပဲတတိလို့ခေါ်ပါတယ်ယောဂီတို့ဒါကြောင့်ဒီနေ့အပိုင်းမှာတတိမြည်ဖို့ဒီအဓိကအရေးအကြီးဆုံးဖြစ်ပါတယ်အခုပြောခဲ့တဲ့အတိုင်းဝင်လေနဲ့ထွက်လေဝင်သွားတယ်လေဝင်သွားတယ်ဝင်သွားတယ်ကယုဆိုင်ရမှာဖြစ်တယ်။ကယုဆိုင်လိုက်တဲ့အခါကျတော့ဝင်လေကိုတိလာပါလိမ့်မယ်။တိတယ်ဆိုလို့ရှိရင်နောက်ကအကူအားအနေအချင်းလိုက်ပြီးတော့မှတ်ရမှာဖြစ်တယ်။ဘလို့မှတ်ရမလဲဝင်လေတိထွက်သွားတယ်လေထွက်သွားတယ်ထွက်သွားတယ်ထွက်သွားတယ်ထွက်လေတိဒီလိုရှုဝါမှာဖြစ်တယ်စကလုံးနေကတတိအတွက်အများကြီးတန်းစားဆင်ပြီးတော့မှပြောလာခဲ့ပေမဲ့လို့ယနေ့ယောဂီတို့အနေအချင်းပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းရှုပြီးပွားများရမယ်အရာက ဝင်လေကိုဝင်မှန်းသည်တတိကသိရင်နောက်ကလိုက်မှမှာဖြစ်တယ်ထွက်သွားတဲ့လေကိုထွက်သွားမှသည်တတိကနောက်ကထွက်လေလို့မှာမှာဖြစ်တယ်ဝင်လေကိုဝင်သွားတဲ့ဝင်သွားတဲ့ဝင်လေထွက်သွားတဲ့လေကိုထွက်သွားတဲ့ထွက်လေလို့ရှုခွက်နဲ့ရှုချက်ပြီးတထထဲမိပြီးတော့မှတည်နေရမှာဖြစ်ပါလေယောဂီတို့ဒီနေ့အလောက်လောက်ရမယ့်အရာကြီးဒါပဲဖြစ်ပါလေဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းအခုဖော်ပြခဲ့တဲ့အတိတ်ဝင်လေနဲ့ထွက်လေကိုတတိကပြီးတော့ရှုမှပွားများအားထုတ်ကြပါစို့